မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဟင်းလီဟာဒီကနေ့နေပြည်တော်မှာဝန်ကြီးဌာန၄ခုကတာဝန်ရှိသူတွေအပါအဝင်မှောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်အတွင်းလူဝင်မှုတိကျရေးကိစ္စ၊နိုင်ငံသားပြုမဲ့ကိစ္စရတွေကိုဆွေးနွေးခဲ့တယ်လို့အလုပ်သမားလူဝင်မှုတိကျရေးနဲ့ပြည်သူ့အင်အားဦးစီးဌာနအမြဲတမ်းအတွင်းဝန်က VOA ကိုပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြန်းမြန်းထားတဲ့ VOA မြန်မာပိုင်းတင်ဆက်တော့ကိုထက်အောင်ကတင်ပြပေးပါပါရှင်။
မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့ကုလအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာသူမရဲ့စနစ်တကျခီးစဉ်အဆုံးမသက်ခင်လက်ရှိမှာနေပြည်တော်ကိုရောက်ရှိနေပြီးသက်ဆိုင်ရာဝန်ကြီးဌာနတချို့နဲ့တွေ့ဆုံခဲ့တာပါကုလအထူးကိုယ်စားလှယ်ရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ
်ဒီနေ့မနေ့ကလူသမားကြီးဟာဝန်ကြီးပေါ့နော်ဟုတ်တယ်သိသိနဲ့တွေ့တယ်နော်ပြီးတော့အဲဒီကေရဒီဌာနကမြန်မာဒုမွန်နဲ့တွေ့တယ်ဥဆုံးအောင်နဲ့တွေ့တယ်။အာပညာရေးဝန်ကြီးဒီတော်စုဝန်ကြီးဒေါက်တာမျိုးသိကြီးနဲ့တွေ့တယ်ပေါ့။နောက်တစ်ခါဒီမောင်တော်စုစမ်းစစ်ဆေးကော်မရှင်ကတွင်မှုတော့ဥဆုံးမြင့်ပြင်းနဲ့အဖွဲ့ကိုတွေ့တယ်။ပြီးတော့နောက်ဆုံးဒီနေ့တွေ့တာတော့ဒီနေဆက်ရေးရဝန်ကြီးဒီချက်ကိုတွေ့ရအောင်နဲ့တွေ့တယ်
ဒေါက်တာရန်ဟီလီဟာရန်ကုန်ရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့ကိုတွားရောက်ခဲ့ပြီးမနေ့ကနေပြည်တော်ကိုရောက်ရှိခဲ့တာပါ။လာမယ့်၂၁ရက်နေ့မနက်ပိုင်းအထိနေပြည်တော်မှာရှိနေအောင်မှာဖြစ်တယ်လို့ဦးအေးဝင်းကပြောပါတယ်။ဒီခီးစဉ်အတွင်းမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လည်းကုလသမဂ္ဂဘက်ကတော့တဆုံတရာအထူးပြုပြောဆိုထားခြင်းမရှိပါဘူး။ဒီကနေ့ကုလအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့စဉ်အတွင်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမြင့်ချိုင်ကအခုလိုပြောပါတယ်
။ထို့သော်လည်းတော့ဗျာရခိုင်ပြည်နယ်ကတော့ဦးစားပေးပြီးတော့ဆွေးနွေးတာပေါ့။ပြီးလို့ရှိရင်မှအဲ့ဒီကျွန်တော်နေသက်ဒေသတွေပေါ့နော်။ရှမ်းပြည်နယ်လို၊ကရင်ပြည်နယ်လို၊လက်သက်တွေကနေပတ်သက်တဲ့ဟာလေးကိုဆွေးနွေးပါလေ။ဟိုအလုံသမားနဲ့လူမှုကြီးကြပ်ရေးတစ်ခုတောင်းဝင်ဆန်းဆောင်နေတဲ့ဝန်ကြီးဌာနဖြစ်တဲ့အတွက်ဒီအလုံသမားတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေ၊လူမှုကြီးကြပ်ရေးနဲ့အမျိုးသားစုမှုတွေဆိုင်ကိစ္စရပ်တွေဒါလေးတွေကျွန်တော်တို့ဆွေးနွေးတာပါခင်ဗျာ
။ဟုတ်ကဲ့။ရခိုင်ဒေသဘက်မှာဆိုရင်ရောဆရာလူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ဘာတွေများအဓိကဆွေးနွေးဖြစ်နေသေးလဲခင်ဗျာ
။အေးဒါလည်းဒီလိုပါပဲဗျာ။လူမှုကြီးကြပ်ရေးကိစ္စတွေအမျိုးသားစုမှုတွေဒီနိုင်ငံသား82ခုနိုင်ငံသားဥရေရနိုင်ငံသားပြုမဲ့ကိစ္စတွေတော့ဒီ missional verification card ဆိုတဲ့ ID card ထုတ်ပြီးတဲ့ကိစ္စတွေဒါတွေဆွေးနွေးတာပါလေ
။ဒါ့အပြင်မစ္စရန်ဟီလီဟာပြီးခဲ့တဲ့မေလကုန်နောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုတိုက်ခိုက်ခဲ့တဲ့မူရာမုန်တိုင်းကြောင့်ဖြစ်စီဆုံးရှုံးမှုအခြေအနေတွေနဲ့ပတ်သက်လို့အစိုးရရဲ့ဆောင်ရွက်ပေးမှုအကြောင်းအရာတွေကိုလည်းလူမှုဝန်ထမ်းကျယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့တွေ့ဆုံစဉ်အတွင်းမှာမေးမြန်းခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လူကယ်ပြန်ဝင်ကြီးဌာနအမြင့်အတွင်းဝင်ဦးစုအောင်က BOE ကိုအခုလိုပြောပါတယ်။
တိုင်ဆုံးမော်ရာလေးတိုက်ခတ်ခဲ့တဲ့ကြောင်းဒီကျွန်တော်ပျက်စီးဆုံးရှုံးမှုတွေနဲ့ဆောင်ရွက်ပေးတဲ့အခြေအနေလေးတွေမေးတာပေါ့။နောက်ကံ၃ခုကိုဖြုတ်သိမ်းတဲ့ကိစ္စမျိုးပါတယ်။အဲ့ဒါတွေလည်းကျွန်တော်တို့ဘလားကြောက်ဖြူမာရေရန်ပြေရေဒီဘက်ကကျွန်တော်တို့ချိန်နေပြီးပေါက်တော့အဲ့ဒီဘက်ကအခြေအနေတွေရှင်းပြတယ်နောက်ကျွန်တော်တို့ဒီဆိုတော့ပြောတဲ့ရခိုင်ပြည်နယ်ပျက်စီးဆုံးရှုံးမှုမော်ရာကြောင့်ပျက်စီးဆုံးရှုံးမှုပေါ်မှာနိုင်ငံတော်ကနေပြီးတော့မှအစိုးရနေပြီးတော့မှဒီပျက်စီးဆုံးရှုံးမှုတွေကျွန်တော်တို့ဝန်ကြီးဌာနကနေပြီးတော့မှပြန်လဲပြုကျင်ပေးတဲ့အပိုင်းကြီးနော်နိုင်ငံတော်ကချပေးထားတဲ့အပိုင်းကြီးဒါတွေရှင်းကြတာပေါ့ပြန်လဲတည်ဆောက်ရေးလုပ်ငန်းတွေပေါ့
မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေအကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုအစီရင်ခံစာတင်ပြဖို့အတွက်တနေ့ကိုအနည်းဆုံးနှစ်ကြိမ်ဒေါက်တာရန်ဟီလီမြန်မာနိုင်ငံကိုလာရောက်လည်ရှိပါတယ်။ဒီခီးစဉ်ဟာသူမရဲ့6ကြိမ်မြောက်ခီးစဉ်ဖြစ်ပြီးအစိုးရတာဝန်ရှိသူတွေ၊အရက်ဖက်လူမှုအဖွဲ့အစည်းတွေ၊စာနယ်ဇင်းသမားတွေအပါအဝင်ဒေသခံလူထုတွေနဲ့လည်းသီးခြားစီတွေ့ဆုံခဲ့ပါတယ်။သူမရဲ့ဆက်နေတဲ့ခီးစဉ်အဆုံးမသက်ခင်လာမယ့်ဇူလိုင်လ21ရက်နေ့မှာတော့ရန်ကုန်မြို့ချန်တူရန်ဟိုတယ်မှာသတင်းစာရှင်းလင်းပွဲတည်းကျင်းပသွားဖို့ရှိပါတယ်ခင်ဗျာ။